ဒုက္ခတဲ့ပြန်ပို့ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအထူးအကြလူဦးရေစီးရင်အချက်အလက်နဲ့ပေးပို့တာမရှိသေးတဲ့အကြောင်းမြန်မာအစိုးရနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရယ်ဒုက္ခတဲ့8000ကိုပြန်လည်လက်ခံဖို့မြန်မာအစိုးရဘက်ကအတည်ပြုထားပြီးဖြစ်တဲ့အကြောင်းတင်းလာနေကဒါကာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးပြောဆိုတာကို BDnews24.com သတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကတော့ဒီလကုန်မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတော်ရောက်ပြီးဒုက္ခတဲ့ရေးစီစီလက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးမယ်လို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါတယ်။
ဒုက္ခတွေ8000ရဲ့အမည်စင်းကိုမြန်မာအစိုးရဘက်ကစစ်စစ်ပြီးဖြစ်တာကြောင့်မကြခင်မှာမြန်မာဘက်ကိုပထမအတုပ်အဖြစ်နဲ့ပြန်ပို့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမုတ်အလီကပြောဆိုသွားတာပါရိုဟင်ဂျာတွေပြန်ပို့ရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးမယ်ပူရဲလုပ်ငန်းအဖွဲ့ JWG အစည်းအဝေးတက်ဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒါကာမြို့ကိုအခုလကုန်ပိုင်းမှာနှစ်ရက်ကြာတွားရောက်ဖို့ပြင်ဆင်နေပါတယ်။အဲ့ဒီအချိန်ကြာမှစီစစ်လက်ခံရေးကိစ္စတွေကိုညှိနှိုင်းလှုပ်ဆောင်မဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOA ကိုပြောပြပါတယ်
။အဲ့ဒီကကျွန်တော်တို့လည်းအဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးပြောတဲ့ဟာကိုသတင်းနဲ့မှတော့ဖတ်ရတယ်ကျွန်တော်တို့လေ။ဒါပေမဲ့ကျွန်တော်တို့စီကိုတရားဝင်အကြောင်းကြားတော့မရှိသေးဘူးသူက။ကျွန်တော်တို့ဒီလကုန်မှာကျွန်တော်တို့ကအမြဲတမ်းတွန်းဝင်ဦးဆောင်တဲ့ကျွန်တော်တို့ဟို joint working group ဟို delegation မြန်မာဘက်ကသွားဖို့ရှိတယ်ကျွန်တော်တို့လေဆိုတော့အဲ तू ကအဲ့ဒီထက်မှလည်း तू ပြောရတဲ့မှလည်းအဲ့ဒီကိစ္စအမှဆွေးနွေးမယ်လို့ပါတယ် तू က तू ကတကယ်တော့ तू ကဟိုဟိုသူတို့ပြန်ပို့ဖို့ရှိတယ်အဲ့ဒီအစည်းအဝေးမှာဆွေးနွေးမယ်ဆိုတဲ့ပုံစံနဲ့ပြောတာ तू ကလေအဲ့ဒီလကုန်ပေါ့ဒီလကုန်29-30လောက်ဖြစ်မှာတဲ့ဟိုဝန်ကြီးဌာနပေါ်မှာပါတယ်ကျွန်တော်တို့ဘက်က
မြန်မာအစိုးရဘက်ကပူးရဲလုပ်ငန်းအဖွဲ့ဝင်တွေဟာကောပစားမှာရှိတဲ့ဒုက္ခတဲ့စခန်းကိုလည်းတွားရောက်ဖို့ရှိတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာလို့တုံ့နှုံနဲ့ထောင်နဲ့ချီတဲ့ဒုက္ခတဲ့တွေနေရပြန်ပို့ရေးမှာနှစ်နိုင်ငံအကြားနားလည်မှုစာကြွန်လွှာသဘောတူထားပေမဲ့နှောင့်နှေးနေတာတွေနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုနေကြပါတယ်။မြန်မာအစိုးရဘက်ကဒုက္ခတဲ့တွေကိုစီစစ်လက်ခံဖို့သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်မခံပါဘူး။စီစစ်ပြီးလက်ခံနိုင်တဲ့အရေးအတွက်ပြန်ပြီးအကြောင်းပြန်ထားတဲ့စရင်းနဲ့ပတ်သက်လို့လေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကအခုလိုပြောပြသွားတာပါ
2018ဖေဖော်ဝါရီလောက်မှာကျွန်တော်တို့စီကပြည်ထောင်ဝင်ကြီးဘင်္ဂလားဒေ့ရှ်သွားတော့ကသူတို့ကလူ8000ကျော်စရင်ကျွန်တော်တို့ပေးလိုက်တယ်ပေးလိုက်တော့အဲ့ဒီ8000ကျော်စရင်ကိုကျွန်တော်တို့ကစစ်စစ်လိုက်တဲ့အခါမှာလောလောဆယ်စစ်စစ်ပြီးပဲရှိသေးတာပေါ့နော်ကြံတဲ့ဟာတွေကတော့မတည်သေးဘူးစစ်စစ်ပြီးက4000ဒီတော့ကျွန်တော်တို့ဘက်မှာနေသွားမှုတဲ့မှတ်တမ်းတွေရှိတယ်ကျွန်တော်တို့ဘက်မှာလေအဲ့ဒါကြောင့်မို့အဲ့4000 4000ကကျွန်တော်တို့ကဟိုစစ်စစ်ပြီးတော့သူတို့ကိုပြန်ပို့ထားတယ်သူတို့ပေါ့4000ကိုကျွန်တော်တို့စစ်စစ်ပြီးသွားပြီးလက်ခံလို့လို့ရတယ်ဆိုတဲ့နေရာမှာအစောပိုင်းတော့ကကျွန်တော်တို့သူတို့ကိုပို့ထားတာရှိတယ်ကျွန်တော်တို့ဘက်ကလက်ခံနိုင်တယ်စစ်စစ်ပြီးလက်ခံနိုင်တဲ့အဲကျွန်တော်ဟိန္ဒူ400ကျော်နဲ့မွတ်စလင်900ကျော်စုစုပေါင်း1200ကျော်ရှိတယ်အဲ့ဒါအစောပိုင်းတော့အဲ့အားလုံးပေါင်းလိုက်ရင်တော့9600-6000လောက်ရှိတယ်အဲ့ဒါလေအတိအကျဟိုကျွန်တော်တို့ဘာမှမပြောသေးဘူးဒါပေမဲ့ကျွန်တော်တို့နှစ်ဖက်သူတို့ကျွန်တော်တို့အကြောင်းကြားရတာရှိတယ်ဒီလူတွေကတော့ကျွန်တော်တို့ပြန်လက်ခံမှုကျွန်တော်တို့ကစစ်စစ်ပြီးွားပြီဆိုတာ
နှစ်နိုင်ငံညှိနှိုင်းထားတဲ့ပြန်လက်ခံရေးမှာဖြည့်ဆွက်ရမယ့်အချက်အလက်တချို့ကိုဘင်္ဂလားဒေ့ရှ်ဘက်ကဖြည့်ဆွက်ပေးနိုင်ခဲ့ခြင်းမရှိတာကြောင့်ဒုက္ခတွေလက်ခံရေးအစီအစဉ်နှောင့်နှေးရတယ်ဆိုပြီးမြမအစိုးရဘက်ကပြောဆိုနေပါတယ်ဒုက္ခတွေနေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာကြွန်လွှာချုပ်ဆိုခဲ့တာ6လကျော်ကြာတဲ့အထိဒုက္ခသည်တွေနေရပြန်နိုင်ရေးမဆနိုင်သေးပဲဖြစ်နေပါဗျ။မြန်မာအစိုးရဘက်ကဒုက္ခသည်တွေနေရပြန်လည်လက်ခံရေးမှာနှောင့်နှေးကြံ့ကြောင်စနစ်တကျလှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆွဆွဲထားပေမဲ့ဒီဆွဆွဲချက်တွေကိုမြန်မာအစိုးရဘက်ကပယ်ချထားပါရှင်။